မြန်မာနိုင်ငံတော်ကမတက်တဲ့နိုဝင်ဘာလ10ရက်တနင်္ဂနွေနေ့မှာပါတီစုံဒီမိုကရေစီထူထူရွေးကောက်ပွဲအတွက်မဲဆန္ဒရှင်တွေမဲပေးကြတော့မှာဖြစ်ပါတယ်။လူဦးရေ54သန်းကျော်ရှိတဲ့မြန်မာနိုင်ငံမှာမဲပေးခွင့်ရှိသူပေါင်း38သန်းရှိပြီးဒီထဲကဘယ်လောက်အစီအတွက်မဲသွားပေးမယ်ဆိုတာကိုတော့အတိအကျမသိရသေးပါဘူး။ကျူတင်မဲတွေကိုတော့အောက်တိုဘာလ29ရက်နေ့ကနေနိုဝင်ဘာလ9ရက်ဒီကနေ့အထိကောက်ယူထားပါတယ်။ဒီကြိမ်အတွက်ရွေးကောက်ပွဲမကျင်းပနိုင်တဲ့မဲဆန္ဒနယ်မြေအစီအတွက်ဟာ2015ခုနှစ်ကထက်ပိုများပြီးကျင်းပမှာကတော့အမျိုးသားလွှတ်တော်အတွက်162နေရာ၊ပြည်သူလွှတ်တော်အတွက်315နေရာ၊ဒိုင်းဒေသကြီးပြည်နယ်လွှတ်တော်တွေအတွက်612နေရာ၊ဒိုင်းရင်းသားလူမျိုးမဲဆန္ဒနယ်နေရာ29နေရာတို့အတွက်ကိုယ်စားလှယ်လောင်းအစီအတွက် 9640 ရှင်ပြန်ကြမှာဖြစ်ပါတယ်။ဒီရွေးကောက်ပွဲကိုပြည်တွင်းပြည်ပကစောင့်ကြည့်လေ့လာနေကြပြီးအဲ့ဒီအထက်ကရန်ကုန်အခြေစိုက်စောင့်ကြည့်လေ့လာသူဒူဖြစ်တဲ့ Richard Horsey က
These are really significant elections for Myanmar because these are only the second elections that will have been held under a democratic
ဒီရွေးကောက်ပွဲတွေဟာမြန်မာနိုင်ငံအတွက်တကယ်ကိုအရေးကြီးပါတယ်။အကြောင်းကတော့ဒီမိုကရေစီနှီးကျတက်လာတဲ့အစိုးရတစ်ခုလက်ထက်မှာကျင်းပတဲ့ဒုတိယအကြိမ်မဲရှိသေးတဲ့ရွေးကောက်ပွဲတွေဖြစ်တာကြောင့်ပါပဲ။ဒါကြောင့်မြန်မာနိုင်ငံမှာရွေးကောက်ပွဲနှီးအရဒီမိုကရေစီခိုင်မာစေဖို့ဒုတိယအကြော့ကြိုးပမ်းချက်ဖြစ်တဲ့အတွက်သိက္ကိုအရေးကြီးပါတယ်လို့ပြောပါတယ်။COVID-19 ရောဂါပြန့်နှံ့ကူးစက်စစ်ကာလမှာရွေးကောက်ပွဲတွေကိုကျင်းပတာကြောင့်ရောဂါပိုးကူးစက်မှုမရှိစေရေးတူးနဲ့တူလူချင်းခက်ခွက်ခွာနေဖို့အပါအဝင်ဘေးကင်းစေရေးလိုက်နာရမယ့်စည်းကမ်းတွေကိုချမှတ်ထားပါတယ် virus ပိုးကူးစက်မှုစိုးရိမ်ချက်ကြောင့်မဲပေးသူနည်းနိုင်တယ်ဆိုတဲ့ခန့်မှန်းချက်တွေလည်းထွက်ထားပါတယ်နိုင်ငံတော်မဲယုံတွေကိုမနေ့6နာရီကနေညနေ4နာရီထိဖွင့်မှာဖြစ်ပါတယ်ရွေးကောက်ပွဲနဲ့ပတ်သက်ပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့လှုပ်ဆောင်ပုံတွေနဲ့ပတ်သက်လို့ဝေဖန်ပြောဆိုတာတွေလည်းရှိထားပြီးဒီထဲမှာတတ်မှတ်တော်လည်းပါဝင်ပါတယ်